နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကျင်ရဲ့ဖွဲ့ဟာကနေဒါဝန်ကြီးချုပ် Justin Trudeau ရဲ့ဖိတ်ကြားချက်အရတနင်္လာနေ့ညမှာကနေဒါနိုင်ငံကိုချစ်ကြည်ခီစတင်ထွက်ခွာသွားပြီဖြစ်ပါတယ်။ဇွန်လ9ရက်တနင်္လာနေ့ကနေဇွန်လ9ရက်တောက်ကြနေ့အထိတွားရောက်တဲ့ဒီ9ရက်ကြာခီစဉ်မှာဒေါင်းဆန်းစုကျင်နဲ့အတူဒုတိယဝန်ကြီးဦးကျော်တင်သမရယုံဝန်ကြီးဌာနဒုတိယဝန်ကြီးဦးမင်းသူတို့လည်းလိုက်ပါသွားတာဖြစ်ပါတယ်။ဒေါင်းဆန်းစုကျင်နဲ့ဗုဒ္ဓဖူးနေ့မှာတွေ့ဆုံပြီး Federal Water နဲ့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးဆိုင်ရာအပြင်ဒေသရင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ကြောင်းကနေဒါဝန်ကြီးချုပ်ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပြီးမြန်မာနိုင်ငံဒီမိုကရေစီရေးပြုပြင်ပြောင်းလဲရမှာကနေဒါကဆက်ပြီးအကူအညီတွေပေးသွားမှာဖြစ်ကြောင်းပြောခဲ့ပါတယ်။တနင်္လာမနေ့ဆယ်နိုင်မှာဒေါင်းဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရနဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုတိုရွန်တိုက Royal Rock Hotel မှာကနေဒါမြန်မာပါလီမန်မိတ်ဆွေများအဖွဲ့ကနေကြိုဆိုမှာဖြစ်ပါတယ်။9ရက်ကြာခီးစဉ်တွင်ဒေါင်းဆန်းစုကြည်ဟာကနေဒါဘယင်ကန်ချုပ်ဒေးဗစ်ဂျွန်စတန်နဲ့တွေ့ဆုံဖို့ရှိတယ်လို့ကနေဒါနိုင်ငံကနေမထွက်ခွာခင်တောက်ကြနေမှာတော့ကနေဒါရောက်မြန်မာမိသားစုတွေနဲ့တိုရွန်တိုမြို့မှာတွေ့ဆုံမှာဖြစ်ပါတယ်။ဒေါင်းဆန်းစုကြည်ဟာကနေဒါနိုင်ငံကချိမြင့်တဲ့ထိပ်တန်းစုတစ်ခုဖြစ်တဲ့ဂုံဒူးဆောင်ကနေဒါနိုင်ငံသားစုရရှိသူ6ယောက်ထဲကတယောက်ဖြစ်ပါတယ်။ကနေဒါကနေအပြန်မှာဆွီဒင်ကလွှတ်တော်ဥက္ကဋ္ဌမစ္စတာအော်ရီဘန်အာလင်နဲ့ဆွီဒင်ဝန်ကြီးချုပ်မစ္စတာစတီဖန်လိုဗန်တို့ရဲ့ဖိတ်ကြားချက်အရဒေါင်းဆန်းစုကြည်ဟာဆွီဒင်နိုင်ငံကိုတရားဝင်ချစ်ကြည်ခီးဆက်လက်တွားရောက်ဖို့ရှိပါတယ်။